ဩစတြေးလျနိုင်ငံ New South Wales နဲ့ Queensland ပြည်နယ်တွေမှာတော်မီတွေနေရာတော်များများမှာလောင်ကျွမ်းနေတာကြောင့်အန္တရာယ်ရှိတဲ့အဆင့်သတိပေးချက်တွေကိုအစိုးရအရာရှိတွေကထုတ်ပြန်ထားပါတယ်။ New South Wales ပြည်နယ်မှာဒီပြည်နယ်ဝန်ကြီးချုပ်ကဒီကနေ့ပဲအရေးပေါ်အခြေအနေကြေညာပါတယ်။ဒီလိုကြေညာလိုက်တဲ့အတွက်မိသက်ဝန်ထမ်းတွေအနေနဲ့အစိုးရပိုင်ပစ္စည်းတွေကိုကောက်ွယ်ပေးတာ၊ဒေသခံတွေကိုနေရာကနေမဖြစ်မနေရွှေ့ပြောင်းခိုင်းတာ၊လမ်းမတွေပိတ်ပြီးလျှက်စစ်မီနဲ့ရေဖြတ်ဝင်မှုဖျက်တောက်တာတွေကိုလှုံ့ဆော်ဝင်ရမှာဖြစ်ပြီးတော့ဒီအရေးပေါ်ကြေညာချက်ကိုတော့အနည်းဆုံးသတင်းတစ်ပတ်လောက်ထိထားရှိမှာပါ။New South Wales ပြည်နယ်အတွင်းတော်မီလောင်ကျွမ်းမှုပေါင်းက60ကျော်ရှိနေပြီးတော့ဒီထဲကတဝက်ကျော်လောက်ကိုမီးမထိန်နိုင်သေးဘူးလို့မြို့ပြမိသက်ဌာနကကော်မရှင်နာမင်း Shane Fitzsimmons ကပြောပါရယ်ဒီထဲကတော်မီ10ခုကိုတော့စောင့်ကြည့်ပြီးလိုအပ်ရင်ချက်ချင်းတုံ့ပြန်မှုသတိပေးအဆင့်မှာသတ်မှတ်ထားတယ်လို့မနေ့ကနေဒီနေ့ရာသီဥတုအခြေအနေတွေအရပို့ပြီးတော့စိုးလာနိုင်ပွဲရှိနေတာကြောင့်လည်းဒီပြည်နယ်မြောက်ပိုင်းမှာသတိပေးချက်အဆင့်တိုသတ်မှတ်နိုင်တဲ့အကြောင်းကော်မရှင်နာမင်းကပြောပါရယ်မနေ့ပြန်အင်္ဂါနေ့မှာရာသီဥတုပို့ပူပြီးလေပြင်းတိုက်ခတ်မယ်လို့ခန့်မှန်းထားတာကြောင့်လည်းတော်မီအခြေအနေပို့ပြီးတော့စိုးလာနိုင်ပွဲရှိနေပါရယ် New South Wales ပြည်နယ်မှာပြေးခဲ့တဲ့တောက်ကြနေကစားလို့တော်မီကြောင့်တိုက်ဆုံးသူကတော့3ဦးရှိနေပြီးလူနေအင်ဂျင်150ကျော်မိလောင်ပျက်စီးခဲ့တဲ့အကြောင်းတာဝန်ရှိသူတွေကအတည်ပြုပြောထားပါရယ်ရှင်